အမေရိကန်ဒုတိယသမ္မတကမလာဟာရစ်ရဲ့ရှီတောင်ရှာခီးစဉ်တွင်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာအရေးကြီးအကြောင်းအသစ်ဖြစ်လာပါတယ်။နှစ်20ကြာတဲ့အာဖဂန်စစ်အဆုံးသတ်လိုက်တဲ့နောက်ဖြစ်လာတဲ့ကတောင်းငင်းအခြေအနေတွေဖြစ်ရှင်းရင်းနဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဟာရစ်အနေနဲ့အမေရိကန်မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။တောက်ကြနေကစားတဲ့ဒီခီးစဉ်မှာစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်ဖို့ရှိပြီးတော့ဒုတိယသမ္မတအနေနဲ့အမေရိကန်နိုင်ငံကြီးကိစ္စတွေပို့ပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့အခြေအနေဖြစ်လာပါတယ်။လူခွင့်ရေးကိစ္စရပ်တွေလိုမျိုးဒီအခြေခံကျတဲ့အမေရိကန်စံနှုန်းတန်ဖိုးတွေအပေါ်မှာသူနဲ့သမ္မတဂျိုးဘိုက်ဒန်တို့ရဲ့ရှုမြင်ယူဆချက်တွေကိုအခိုင်အမာဖော်ပြဖို့အခွင့်အလမ်းလည်းဖြစ်ပါလိမ့်မယ်။အထူးသဖြင့်ကတော့ဒီတာလီဘန်တွေပြန်ပြီးတော့အာဏာချုပ်ကင်လာတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့အနာဂတ်စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုဖို့ရှိပါတယ်။